ဟောင်ကောင်မှာပြည်ခဲ့တဲ့ဆင်းလာတာကာလအတွင်းလူရေကျဆင်းလာတာကိုဒေတာအချက်အလက်တွေမှာတွေ့ရပါတယ်။ကမ္ဘာအာရှမြို့တော်လို့သူကိုယ်သူတင်စားခေါ်ဝင်နေတဲ့ဟောင်ကောင်ရဲ့ပုံရိပ်ဟာလည်းလက်တလုံးနိုင်ငံရင်မတည်ငြိမ်မှုတွေကြောင့်ရောတင်းကျပ်တဲ့ကာယောဂါကန့်သက်ချက်တွေကြောင့်မှကျဆင်းလာခဲ့ရတာပါ။လွန်ခဲ့တဲ့3နှစ်ကဟောင်ကောင်အစိုးရအပေါ်ဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပြည်အစိုးရပိုင်းနဲ့မြင်ဖြစ်တဲ့ဟောင်ကောင်ကနေပြောင်းရွှေ့ထွက်ခွာသွားသူတွေလည်းတိုးလာပါတယ်။မိနစ်တုန်းကတော့ဟောင်ကောင်ကနေပြောင်းရွှေ့သွားသူကတသိန်း13,000ကျော်ရှိတဲ့အတွက်လူရေတည်တမ6ရာခိုင်နှုန်းအထိစံချိန်တင်ကျဆင်းသွားတာဖြစ်တယ်လို့နှစ်ပေါင်း60ကျော်အတွင်းအများဆုံးအရေးတွေ့လဲဖြစ်ပါတယ်။2020ခုနှစ်တုန်းကတော့ဟောင်ကောင်ကနေပြည်ပကိုပြောင်းရွှေ့သွားသူက2900ရှိခဲ့ပြီး2021ခုနှစ်မှာတော့8900အထိရောက်လာပါတယ်။ဟောင်ကောင်သံကောင်စင်းဌာနရဲ့ဒေတာအချက်အလက်တွေအရခွန်သဒ္ဓမ4%ရှိတဲ့ဟောင်ကောင်လူရေဟာခုတော့ခွန်သဒ္ဓမ2%အထိကျဆင်းလာတာပါ။နိုင်ငံရေးမတည်ငြိမ်မှုတွေနဲ့တင်းကျပ်တဲ့ကာယောဂါဆိုင်ရာကန့်သက်ချက်တွေကြောင့်လူတွေအခုလိုပြောင်းရွှေ့သွားကြတာဖြစ်တယ်လို့သူတည်တည်တူကVOA ကိုဒီနေ့အစောပိုင်းမှာပြောဆိုထားပါတယ်။